မင်းသားဒေသခံကာကွယ်ရေး CDF ဖွဲ့နဲ့စစ်ကောင်စီတပ်ဖွဲ့တို့ကြားယာယီပြစ်ခတ်ရပ်ဆဲထားတဲ့ချင်းမြင့်နယ်မင်းသားမြို့နယ်မှာအပြစ်ခတ်ရပ်ဆဲရေးသဘောတူညီချက်မရလို့တင်းနေမနက်ပိုင်းမှာတိုက်ပွဲပြန်လည်ဖြစ်ပွားတယ်လို့မင်းသားကာကွယ်ရေးဖွဲ့ခေါင်းဆောင်လူဖြစ်သူဆလိုင်းတူမီကပြောပါတယ
်ကျွန်တော်ဖက်မှာတော့ပြန်ပြင်းနေကြတယ်မင်းသားနယ်ပိုင်းပေါ့ဒီမနေ့မယ်ဆိုဆိုဖြစ်တယ်ခုနကရွန်းတယ်အပြစ်ရကလာကုန်ကြပြီမင်းရကုန်တော့မပိုင်းလာတဲ့စိတ်ရှင်ရဲ့လက်နက်ပြပေါ်ပါနေတော့ကွာစစ်တပ်ဘက်ကနေပြောတာဒါပေမဲ့ကျွန်တော်တို့ကလူငယ်ဘက်ကနေတော့ဒါမဖြစ်နိုင်ဘူးပေါ့အဲ့ဒါစစ်တပ်ကနိုင်နေတာလည်းမောင်းနေတော့တို့ဘက်ကလည်းအခုစပြင်းနေကြတယ်စစ်တပ်ဘက်ကနေတော့ကြာကြည့်နေကြတယ်ကွာဒီလူဘက်ကဆင်းလာတဲ့စစ်သားတွေလည်း68မိုင်ရောက်လာပြီးတော့ပြောကြတယ
်ဒီပြစ်ကမှုတွင်ထိခိုက်မှုကတော့မသိရသေးဘူးလို့ဆိုပါတယ်ပြီးခဲ့တဲ့ဇွန်လ20ရက်နေ့ကစလို့မင်းသားစီတရဖွဲ့နဲ့စစ်ကောင်စီသတ်တို့ကြား14ရက်ကြာပြစ်ခတ်ရစရေးတဘောတူညီချက်ဟာဇူလိုင်လ4ရက်နေ့မှာတက်တန်းကုန်ဆုံးပြီဖြစ်ပါတယ်ဇူလိုင်လ16ရက်နေ့တနင်္ဂနွေနေ့မှာနှစ်ဖက်ကိုယ်စားလှယ်ဖွဲ့တို့အပြစ်ရစရေးတက်တန်းတို့ကိုဆွေးနွေးခဲ့ကြရမှာလက်နက်ချရေးအချက်ကြောင့်တဘောတူညီချက်ပြည့်ပြည့်ခဲ့ပြီးတိုက်ပွဲပြန်ဖြစ်လာတယ်လို့ပြောပါတယ်ဒီအပြည့်ရရေးဆွေးနွေးတာမှာမင်းသားစီတရဖွဲ့စစ်ကောင်စီတပ်ဖွဲ့နဲ့မြို့မီမြို့ပတို့ကလည်းတွေ့ဆုံဆွေးနွေးခဲ့ပေမဲ့မအောင်မြင်ခဲ့ပါဘူးမင်းသားမြို့နယ်ဘက်တိုက်ပွဲဖြစ်ပွားနေတဲ့အခြေအနေနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရကိုဆက်တွယ်ခဲ့ပေမဲ့မရခဲ့ပါဘူးအပြည့်ရရေးပြည့်ပြည့်လို့တိုက်ပွဲဆက်ဖြစ်လာရင်စစ်ဘေးချောင်တွေအနေနဲ့အခက်အခဲရှိလာမယ်လို့မင်းသားစစ်ချောင်တာဝန်ရှိသူတူကပြောပါတယ
်ကျင်းထောင်မြေအနေသားရှိတယ်ဒီလိုလဲသူတို့ဒုက္ခရောက်နေလို့ဆိုတော့အခုတပ်ပြင်းနဲ့ပိုဒုက္ခရောက်ကြအောင်ပါလေအဲမြို့ဘက်ကနေရောက်တဲ့ပြည်တွေလည်းဖတ်ပြီးပြရတာလို့မြင်ရတဲ့ခါကျတော့တန်ခါရီခါလို့ဒီကျမ်းမာရေးဆန်နေစီဝါလို့ဘာလို့မရကြအောင
်မင်းသားမြို့မှာပြီးခဲ့တဲ့ဧပြီလ26ရက်နေ့ကစပြီးချင်းကာကိုရေးဖွဲ့ CDF နဲ့စစ်ကောင်စီတပ်တို့ကြားပိုက်ပွဲတွေစတင်ဖြစ်ပွားခဲ့ပါတယ်ပြစ်ခတ်တိုက်ခိုက်မှုတွေကြောင့်မြို့ပေါ်နဲ့ကျေးရွာတွေကစစ်ဘေးရှောင်ဥယျာဉ်တောင်းကျော်ဟာတောရောင်တွေထဲကိုထွက်ပြေးတန်းချောက်ခဲ့ကြရတာပါစစ်ကောင်စီဘက်ကတော့မင်းသားမျိုးပေါ်ရှိကျောင်းတွေဖုန်ကြီးကျောင်းတွေမှာစစ်ဘေးရှောင်တွေကိုအကန့်အသတ်နဲ့လက်ခံမယ်လို့မေလ29ရက်နေ့တုန်းကထုတ်ပြန်ကြေညာထားပြီးနောက်ပိုင်းမှာတော့စစ်ဘေးရှောင်တို့နေရပြန်ကြပြီပဲအများစုကတော့မပြန်နိုင်ကြသေးပါဘူးမင်းသားမျိုးပေါ်မှာရှိတဲ့စစ်ရှောင်စခန်းတွေကိုကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံး UNHCR ကနေထောက်ပံ့ပေးတဲ့ပစ္စည်းတွေမနေ့ကစတင်ဖြန့်ဝေပေးပါတယ်ဒီကနေ့မှလည်းမျိုးပေါ်စစ်ရှောင်စခန်းတို့မှာထောက်ပံ့ပစ္စည်းတွေကိုပေးဝေနေပေမဲ့နေဘက်ဆစ်ဆောင်စကန်းတွေမှာလုံချုံရွေးချင်နေရစစ်ကောင်စီဘက်ကတွားခွင့်မပြုဘူးလို့မင်းသားမျိုးပေါ်ဘာသာရေးကောင်းဆောင်သူကပြောပါတယ
်။ရော့ပေါ်စကားမှာလက်ရှိနေထိုင်တဲ့သူများကိုပဲတွေးကြပြီးမှတန်တဲ့ဟာကတော့နေဘက်မှာရှိနေတဲ့စကားဖက်မှာလည်းဒီလိုတော့ကဒေါ်လာတို့ကလုံချုံရွေးရဆဲရှိတယ်လို့ပဲယူဆပါတယ်
ဒီနေ့မှလည်းခရီးရနှိမ့်ချင်းကျောင်းနဲ့ဆစ်ချောင်းတွေနေတဲ့ဘုံကြီးကျောင်းတွေမှာ UNHCR အဖွဲ့ကနေအသုံးဆောင်ပစ္စည်းတွေဖြန့်ဝေနေတယ်လို့လည်းဆိုပါတယ်။ UNHCR ကနေ COVID-19 ကာကွယ်ရေးအတွက်တကူရေတုံးအကာအကွယ်ပစ္စည်းခရီးရတွေအပါအဝင်အသုံးဆောင်ပစ္စည်းတွေဖြစ်တဲ့တာပိုလင်ဆတွေ၊ချင်းတောင်ဖျားဆောင်တွေနဲ့မီးဘူးချောင်းတုံးပစ္စည်းတွေနေအောင်ရှိဆွမ်းအင်သုံးမီးအိမ်တွေကိုဂူညီထောက်ပံ့ဖြန့်ဖြူးထားမဲ့ကြောင်းပြီးခဲ့တဲ့ရက်ကကြေညာချက်ထုတ်ပြန်ထားပါတယ်။အိမ်အောင်စုတထောင်လူရင်9000ထိကိုအကူအညီပေးနိုင်မယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။လက်ရှိမင်းသားမြို့နယ်ကဒုက္ခသည်တောင်းကျော်ဟာအနည်းဆုံးနေရာ18ခုမှာခိုလုံနေကြပါတယ်။